ရခိုင်မြောက်ပိုင်းပေါတော်မြို့နယ်အနီးမှာအေးအေးရခိုင်တပ်တော်နဲ့မြန်မာစစ်ကောင်စီတပ်တွေကြားတိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်တွေအခြေစိုက်စစ်ကောင်စီတန်ရင်ဘက်ကနေပေါတော်မြို့ဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့သိရပါတယ်။2020စစ်စင်ရေးစတင်ခဲ့တဲ့အောက်တိုဘာ29ရက်နေ့ကစလို့ဒီဇင်ဘာ10ရက်နေ့ထိရခိုင်ပြည်နယ်အတွင်းစစ်ကောင်စီရဲ့စစ်စခန်းရဲစခန်းနေကြားဆောင်တပ်စခန်း140ကျော်ကိုသိမ်းပိုက်ထိန်းချုပ်နိုင်တယ်လို့အေအေတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါပါ။ရှမ်းပြည်နယ်မြောက်ပိုင်းမှာလည်းမူဆယ်အနီး105မိုင်ကွန်သွေးစုံအနီးနဲ့နန်းဆန်မြို့နယ်အနီးမှာတိုက်ပွဲတွေဖြစ်ခဲ့ပြီးနန်းဆန်မြို့အနီးစစ်တပ်ပိုင်းရွှေဖီဦးလက်ဖက်6စစ်ရုံကိုသိမ်းယူခဲ့တယ်လို့ TNL တပ်ဖွဲ့ကထုတ်ပြန်ပါတယ်။စစ်ကောင်စီတပ်ဘက်ကလေကြောင်းကနေတံပြန်တိုက်ခိုက်ခဲ့တယ်လို့လည်းသိရပါတယ်။တရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆက်မှုနဲ့မြန်မာစစ်ကောင်စီနဲ့ညီနောင်၃ဘွယ်ကြားမှာပြီးခဲ့တဲ့ရက်တွေအတွင်းတွဲဆုံညှိနှိုင်းခဲ့ပြီးနောက်မှာတော့ဒီကိုကန့်ဒေသအတွင်းတိုက်ပွဲတွေအရှိန်လျော့သွားပါတယ်ဒါပေမဲ့လည်းကိုကန့်ဒေသအတွင်းမှာလောက်ကန်မျိုးကလွဲလို့အဓိကစစ်စခန်းနဲ့မြို့အများစုကို MND ကိုကန့်တပ်ကသိမ်းပိုက်ထားပါတယ်ခင်ဗျာ